WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ COVID-19 ကာယောဂါဆန္ဒတောက်ပြန်မှုကိုအကဲဖြတ်မဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ကိုနယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark နဲ့ Liberia သမ္မတဟောင်း Alan Johnson Sierra Leone ဥဆောင်ဖို့ WHO ကချက်တပြင်းနေမှာအမည်တန်သွင်းလိုက်ပါတယ်။အခုအချိန်ဟာကိုယ့်လောက်ရောက်ကိုယ်ကိုပြန်ပြီးဆန်းစစ်ရမယ့်အချိန်ရောက်ပြီလို့ Geneva WHO ဌာနချုပ်မှာအကြီးအကဲ Tedros Ghebreyesus ကသူတို့နှစ်ဦးကိုမိတ်ဆက်ပေးရင်အဖွဲ့ဝင်နိုင်ငံတွေကိုပြောကြားခဲ့တာဖြစ်ပါတယ်။ကဘာတလွားလူတိုင်းနိဗ္ဗာန်ကိုတက်ရောက်ခဲ့တဲ့ဒီကာယောဂါရဲ့ပမာဏကြောင့်သူနဲ့ကိုက်ညီပြီးမှန်ကန်တဲ့အကဲဖြတ်မှုရယူဖို့လိုအပ်နေတာထင်ရှားကြောင်းလည်းပြောပါတယ်။ WHO အဖွဲ့ကြီးရဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဆန္ဒကနဦးတုံ့ပြန်မှုတွေမှာတရုတ်ကိုပြက်ပြက်သားသားရင်ဆိုင်မှုပြက်ကွက်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပြီး WHO အဖွဲ့ဝင်ဖြစ်ကနေအမေရိကန်တင်ဝင်နှုတ်ထွက်ခဲ့ပြီးနောက်နှစ်ရက်ကြာမှာ WHO ကအခုလိုလွတ်လပ်တဲ့စုံစမ်းအဖွဲ့ကိုဖွဲ့ခဲ့တာဖြစ်ပါတယ်။WHO ဖွဲ့မှာပင်မပြုတ်ပြင်ပြောင်းလဲမှုတွေမလုပ်ရင်အမေရိကန်ကပံ့ပိုးကူညီတော့မှာမဟုတ်ဘူးလို့သမ္မတအမျိုးကပြောပါတယ်။ဂျပန်လိုနိုင်ငံတွေကလည်းအမေရိကန်နှုတ်ထွက်မှုကိုမထောက်ခံဘူးလို့ပြောနေချိန်မှာပဲ WHO ဖွဲ့ကြီးမှာပြုတ်ပြင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုနေတာဖြစ်ပါတယ်။ WHO အကြီးအကဲ Tedros ကတော့ WHO အတွက်ပြည်ဆောင်ပြီးမှန်ကန်တဲ့အကဲဖြတ်မှုလိုအပ်နေတယ်ဆိုတော့သူသဘောတူကြောင်းပြောပါတယ်။ဒါ့အပြင်အကဲဖြတ်အဖွဲ့မှာဘယ်သူတွေပါဝင်သင့်တယ်ဆိုတော့ကိုဖွဲ့ဝင်နိုင်ငံတွေကအကြံပြုကြဖို့နဲ့ဒီဖွဲ့တိကျလွတ်လပ်စွာလှုပ်ဆောင်ဖို့လည်းသူကအဆုံးပြုပါတယ်။